အာဆီယံအဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေတရုတ်နိုင်ငံစစ်ဆောင်ပနားဒေသကိုအုပ်စုနဲ့အလဲလာရောက်မယ်ဆိုလို့ရှိရင်ဒီကနေ့ကစပြီးဗီဇာကင်းလွတ်ခွင့်ပြုလိုက်တဲ့အကြောင်းတရုတ်နိုင်ငံကကြေညာပါတယ်တရုတ်လူမှုဝန်ကြီးတရုတ်လူဝင်မှုကြီးကြပ်ရေးဌာန NIA ကဖေဖော်ဝါရီလ10ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာတရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်မှာရှိတဲ့အထူးကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့စစ်ဆောင်ပနားဒေသကိုအာဆီယံအဖွဲ့ဝင်နိုင်ငံသားတွေအလဲလာဖို့အတွက်ဗီဇာကင်းလွတ်ခွင့်ပေးလိုက်တာပါမြန်မာအခေါ်ရှမ်းလူမျိုးဖြစ်တဲ့ဒိုင်လူမျိုးနွယ်စုဝင်တွေနေထိုင်ကြရာစစ်ဆောင်ပနားမှာဖျားစီတီတဘာဝအလှပရိုးရာယဉ်ကျေးမှုနဲ့တကြံပွဲလဲကျင်းပလေရှိတာကြောင့်ဒီဒေသဟာခီးသွွားတွေကြားရေပန်းစားပါတယ်မြန်မာထိုင်းမလေးရှားအင်ဒိုနီးရှားတို့ပြင်အာဆီယံ10နိုင်ငံကခီးသွွားတွေဟာစစ်ဆောင်ပနားကိုတွားရောက်လဲပတ်တဲ့အခါတရုတ်ခီးသွွားအေဂျင်စီကိုအသုံးပြုရမှာဖြစ်ပြီးတော့နှစ်ဦးထက်မနည်းလာရောက်သူတွေကဗီဇာကင်းလွတ်ခွင့်ပေးမှာဖြစ်ပါတယ်ခီးသွွားတွေကိုစစ်ဆောင်ပနားမှာအများဆုံး6ရက်နေထိုင်ခွင့်ပြုမှာဖြစ်ပါတယ်ရှင်